တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကြောက်စိတ်တောင်ရွာမှာအုပ်ချုပ်ရေးမှူးဟောင်းနဲ့ရွာကျောင်းဆရာတော်ကရွာသားတချို့ကသူတို့ဆန္ဒကိုမလိုက်လျောတဲ့အတွက်ဆိုပြီးဘာသာရေးလူမှုရေးကျင်ထားတယ်ဆိုတဲ့အကြောင်းကာယကံရှင်တဦးဖြစ်တဲ့ကိုကျော်နိုင်ဦးပြောပြတာကိုအရင်ဆုံးဖွင့်ပြပေးပါစေ
ကျွန်တော်တို့ဖြစ်တာကလေကျွန်တော်တို့ကြေးရွာမှာရေရှမ်းနေတာကတစ်နှစ်မှ3လတည်းနေရေရှမ်းနေတယ်ဆိုတော့ကျွန်တော်တို့ကတကူရေကဆုံရေနေုံရေဆိုတော့3လဟာကျွန်တော်တို့မှာရေရှမ်းတယ်အဲ့လိုရေရှမ်းတဲ့အချိန်ကမှသူတို့ကအုတ်ဖုံးမယ်ကြေးရွာမှာနေပြီးတော့အဲကြောင်းလုံးမယ်ဘာညာဆိုပြီးတော့လှုပ်တယ်ပေါ့အဲ့လိုလှုပ်တဲ့ကကျွန်တော်တို့ကဒီကိစ္စဟာနေငါတို့ဇွာလေးပြင်ညာထားတယ်ကျွန်တော်တို့မှာရေကလေကုန်နေပြီပေါ့နော်အဲ့ဒါကြောင့်ရေကုန်မသုံးမင်းနဲ့ကျွန်တော်တို့အုတ်ကိုဝီပြီးတော့လှုပ်လှုပ်ကြမယ်ဆိုတဲ့တကားကိုပြောတာနဲ့ဖုံးကြီးကိုဆေးတယ်ဆိုပြီးကျွန်တော်တို့ကိုဆွဲဆွေးတာဒီဖုံးကြီးရဲ့ကြောင်းတကာဥက္ကဋ္ဌနဲ့အုပ်ချုပ်ရေးမှူးဟောင်းပေါ့သူကလှုပ်ကြတာလှုပ်ကြတဲ့အတိတ်မှာဖုံးကြီးကလည်းပဲသူတို့ဘက်ကနေပြီးတော့ကျွန်တော်တို့ကို2018ဖေဖော်ဝါရီ6ရက်မှာကျွန်တော်တို့ကိုစစ်စည်းလေးပတ်တရားကအစ်ကထုတ်ပေးလိုက်ပြီးဆိုပြီးတော့ကျွန်တော်တို့ကိုစာနဲ့တကူတကာပေးဖို့လေခင်ဗျာပထမတော့လူပေါင်း80ကျော်တယ်ကျွန်တော်တို့မှာလေနောက်တော့သူတို့ကနေပြီးတော့အဲသူတို့တောက်ခံတဲ့ငွေကိုမထည့်ပေးလို့ရှိရင်ကိုယ်တိုင်ဟိုတို့ပေးသလိုပေးပလိုက်မယ်ဆိုပြီးတော့ရှင်းချောက်တယ်လေရှင်းချောက်တဲ့အချိန်ကနေပြီးတော့မတိချင်ပြင်းနဲ့ဖြည့်ထားရတဲ့အပွင့်လေးကြောက်အလန့်အနေနေပြီးတော့အဲ့လိုနေကြရတယ်နောက်ပြီးတော့ရှင်းပြမယ်လို့ကျွန်တော်တို့ပြောလို့ရှိရင်သူလက်မခံဘူးလေမလုပ်ပေးဘူးလေနောက်ပြီးတော့ကြေးရမှန်းနေပြီးတော့ဒီကျောင်းသားလေးတွေကြားလို့ရှိရင်လည်းပဲကျွန်တော်တို့ရဲ့သားသမီးလေးတွေပေါ့အဲ့ဒီကျောင်းတက်သွားတဲ့အချိန်ကမှအရှင်းရှင်းကလေးသူမီတွေခူတာကိုတောင်းမှနေပြီးတော့မခွနဲ့ဆိုပြီးတော့ပိုက်ပြန်တားဆီးတာမျိုးတွေအဲ့လိုခံရတယ်ခင်ဗျာ
ရန်ကုန်မြို့တော်ကြီးမှာကျောင်းနေရဲ့ပတ်ဝန်းကျင်အနီးတစ်ဝိုက်တွေကအစအရက်ဆိုင်ပီးယာဆိုင်တွေပေါ်နေတာတွေရှင်းလင်းပေးဖို့ရန်ကုန်တိုင်းအစိုးရအဖွဲ့ဝင်နယ်လုံးဝန်ကြီးကိုရန်ကုန်သားတယောက်ရေးလိုက်တဲ့စာကိုလည်းနားဆင်ကြည့်ပါခင်ဗျာ
ရန်ကုန်မြို့မှာဘီယာဆိုင်တွေမှို့လို့ပေါ့မနေရင်လူငယ်တွေတလောက်များများအရက်သမားဖြစ်မနေပါဘူးပြည်သူတဦးအနေနဲ့တင်ပြချင်တာကတော့ရန်ကုန်တိုင်းအတွင်းမှာနယ်လုံးဝန်ကြီးပြောသွားတဲ့စီကံချက်တွေနဲ့မညီတဲ့ဆိုင်တွေအများကြီးရှိနေပါတယ်။ကျောင်းအုပ်ကြီးတွေဆိုတာကလည်းစိတ်ဓာတ်မျိုးမျိုးရှိကြပါတယ်။သူများစီးပွားရေးကိုမဖျက်ဆီးခြင်းလို့မကန့်ခွက်ကြတာရှိသလိုရက်ခွက်နဲ့ပြဿနာမတက်ခြင်းလို့ကျောင်းပေးလာရောက်နေကြတဲ့ကျန်းမာရေးနဲ့မညီတဲ့ကျူးကျော်ဆိုင်တွေပြန်ကျဆိုင်တွေကိုတော့ဖာတိဖာတာနေကြပြီးမပြောကြပါဘူး။ပြောပြန်တော့လည်းနားမထောင်စီပင်ကိုတင်ပြပြန်တော့လည်းအေးမလို့ဆိုတော့ကြတော့လည်းအမုန်းမခံကြတော့ပါဘူး။အရက်ဆိုင်ဘီယာဆိုင်တွေဆိုရင်ပို့ပြီးတော့မပြောကျင်ကြပါဘူး။နောက်တစ်ခုကဆိုင်ရှင်တွေဟာကျောင်းအုပ်ကြီးတွေကိုနှီးမျိုးစုံသုံးပြီးတော့အာဏာအောင်အခက်အခဲရှိအောင်မကန့်ခွက်အောင်လုပ်နေကြပါတယ်။ဒါကြောင့်မြေနဲ့ညာလှန်ဆိုင်မဖြစ်အောင်တရားမျှတမှုရှိအောင်တိုင်ကြားသူမရှိပေမဲ့လည်းစီစစ်ပြီးတော့အရေးယူသင့်ပါတယ်။ဒီလိုဖြစ်နေတာတွေကိုပြည်ရဲ့လက်အောက်ခံထွေအုပ်နယ်မြေခံရဲတွေအုပ်ချုပ်ရေးမှုတွေစိုက်အိမ်မှုယာယီမှုတွေလည်းတည်တဲ့အကြောင်းရန်ကုန်တိုင်းဒေသကြီးအစိုးရနယ်လုံးဝန်ကြီးတည်စေဖို့လေးစားစွာနဲ့တင်ပြလိုက်ရပါတယ်
။နိုင်ငံတော်ပေါ်များလာတဲ့မရိမှုတွေလျော့ပေါအောင်ပြည်သူတွေကြားမှာအသိပညာပေးတွေလှုပ်ပေးစေခြင်းနဲ့ဆိုတဲ့အကြောင်းကိုလည်းသောရရှင်တယောက်ကအခုလိုစာရေးလိုက်ပါတယ်
။မြန်မာနိုင်ငံမှာဆန္ဒပြတာကရန်ကိုခေစားနေပါတယ်။နောက်ပြီးတပ်ငယ်မရိမှုရောလူသက်မရိမှုပါရန်ကိုပေါ်နေပါတယ်။မြန်မာနိုင်ငံကိုကမ္ဘာမှာဆန္ဒအပြဆုံးနိုင်ငံမရိမှုမျိုးစုံဖြစ်ပေါ်တဲ့နိုင်ငံလို့တောင်ခေါ်ရမလို့ဖြစ်နေပါပြီ။မကြောက်မနာသာဖခင်အရင်ကတမိအရင်ကိုမရိမ့်ကျင်တာလဲကြားရပါတယ်။တငယ်မလေးမှုဆိုတာကတော့တနိုင်ငံလုံးမှာတစ်နှစ်တစ်မှုလောက်နေပါကိုကြားနေရပါတယ်။ဒါတွေမဖြစ်အောင်ဘလို့မျိုးတားဆီးကာကွယ်ရမလဲဆိုတာသိတဲ့သူတွေကအသိပညာတွေပေးသင့်ပါပြီ။ RFA ဖွဲ့သူဖွဲ့သားအားလုံးကျန်းမာချမ်းသာပြီးလူရဆန္ဒတွေထာဝရပြေဝကြပါစေလို့လည်းဆုမွန်ကောင်းတောင်းလိုက်ပါတယ်
။ရန်ကုန်တိုင်းမရန်ကုန်မြို့နယ်ကဦးအောင်မင်းလမ်းမှာပုဂ္ဂလိကကားဝါရှော့တစ်ခုကလမ်းပေါ်တက်ပြီးလုကင်နေတဲ့အတွက်ပတ်ဝန်းကျင်ပြည်သူတွေအနှောက်အယှက်ဖြစ်ရလို့သက်ဆိုင်ရာအနေနဲ့ဒီကိစ္စကိုပြေလည်အောင်ဖြေရှင်းပေးစီလိုတယ်လို့စာရေးလိုက်တာကလည်းဒီလိုပ
ါကျွန်တော်တို့မရန်ကုန်မြို့နယ်အမှတ်၄ရပ်ကွက်ဦးအောင်မင်းလန်းကကားဝက်ရှော့လုပ်ငန်းဟာဖေဖော်ဝါရီလကလက်မပေါ်မှာကားပြုတ်ပြင်းရင်ကားမိလောင်မှုဖြစ်ပွားခဲ့ပါတယ်ပိုင်ရှင်ကိုယ်တိုင်လည်းလက်မီးလောင်ခံခဲ့ရပါတယ်အဲ့ဒီကားဝက်ရှော့ဟာရပ်ကွက်တင်းမှာဖြစ်နေသလိုမျက်နှာချင်းဆိုင်မှာလည်းအာမကဆက်ခွန်ကြောင်းလည်းရှိနေပါတယ်အများပြည်သူကုသိုလ်ကောင်းမှုပြုထားတဲ့တပြေးသားဖုံးနှော်ကြီးကြောင်းအုပ်တတိုင်းကိုဖျက်ပြီးကားဝက်ရှော့ကိုတော်ဆောက်လုပ်ထားတာပါသူတို့ဟာလွန်ခဲ့တဲ့20ကတည်းကပြည်ထောင်စုဝန်ကြီးအမျိုးဆိုပြီးရက်ကွက်အတွင်းမှာငွေကြေးအာဏာတို့နဲ့ချဲလှယ်ခဲ့ကြပါတယ်။အခုခေတ်မှာလည်းရက်ကွက်အတွင်းကပြည်သူတွေအမျိုးမျိုးတိုင်ကြားမှုတွေလည်းရှိနေပါတယ်။စစ်ဆင်မှုတွေရှိတော့လဲနာအဖကြံ့ဖို့တို့ရဲ့ထုံးစံအတိုင်းဘာမှဆောင်ရွက်ပေးခြင်းမရှိပါဘူး။စီပင်ထွေးအုပ်ချုပ်ရေးမှုဆိုတာကလည်းယခုချိန်ထိသူတို့အိတ်ကက်တဲ့ထည့်ထားသူတွေဖြစ်နေပါတယ်။အမှန်ကဒီလိုလုပ်ငန်းတွေဆိုတာရက်ကွက်အတွင်းမှာလှုပ်ဆောင်ရေးမရဘူးဆိုပြီးစက်မှုစုံမြေကွက်တွေယူရောင်းစားထားကြသူတွေဖြစ်ပါတယ်။ ရက်ကွက်အတွင်းမှာလည်းနှွေရသည်ရောက်ရှိနေတာကြောင့်မိဘအန်ရဲ့စိုးရင်ရပါတယ်။ဒီမိလောင်မှုဖြစ်ခဲ့ပါကလည်းသူတို့ကမင်္ဂလာတုံနဲ့အခြားနေရာတွေမှာတိုက်တာမြင်နေရတွေရှိနေပြီးဘာမှအခက်အခဲမရှိပဲရက်ကွက်နေပြည်သူတွေကတော့ဒုက္ခအကြီးကျယ်ရောက်ကြမှာအေကံမလွဲပါ။ဥအောင်မင်းလမ်းပေါ်မှာလည်းနေစဉ်ကားများပိတ်ဆို့ပြီးပြုပြင်နေပါတယ်။လမ်းများဟာစီကြေးတွေနဲ့အနံစိုးတွေထွက်ပြီးပျက်စီးနေပါတယ်။ပြည်သူကိုယ်စားလှယ်ကြီးများကလည်းပြည်သူတွေကိုတွေ့တော့လဲရုံးဖွေရဖြစ်နေခြင်းပြည်သူတွေကိုအသိမပေးခြင်းညကြမှာမိုက်နဲ့လိုက်အော်ပြီးတမင်လုံးဝဘာမှမသိအောင်ဘလုံးမထွေးအော်တော့တာတွေကြောင့်အခက်အခဲတွေရှိနေပါတယ်။တို့ဖြစ်ပါ၏ပြည်သူကိုယ်စားလှယ်ကြီးများအနေဖြင့်တရားဥပဒေနဲ့ညီဘဲသူဘက်မှဗတ်မလိုက်ပဲဆောင်ရွက်ပေးပါရန် RFA ကတဆင့်လေးစားစွာတင်ပြအပ်ပါရခင်ဗျာ
ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်ဒါ့အပြင်ရန်ကုန် RFA ရုံဖုန်းနံပါတ်တွေဖြစ်တဲ့96551နဲ့964059တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။